မိုးရအခြေဆိုင်သတင်းတောက်ဦးစိုးမိုးထွန်းရိုက်နှက်ခံရတဲ့ဒဏ်ရာတွေနဲ့တိဆုံးခဲ့ရမှုနဲ့ပတ်သက်ပြီးတော့ဒီကနေ့မှာရဲတပ်ဖွဲ့ကလူတချို့ကိုစတင်မေးမြန်းနေပါတယ်။ရိုက်နှက်တပ်ဖြတ်ခံရတယ်လို့ရဲတပ်ဖွဲ့ကယူဆထားတဲ့ဦးစိုးမိုးထွန်းတိဆုံးရမှုကိုအထူးစုံစမ်းရေးအဖွဲ့ဖွဲ့ပြီးတော့ရဲတပ်ဖွဲ့ကဆောင်ရွက်နေပါတယ်။ပြည်တွင်းသတင်းဌာန11 Media Group ရဲ့သတင်းတောက်ဦးစိုးမိုးထွန်းရဲ့တိဆုံးမှုနဲ့ပတ်သက်ပြီးတော့မုံရမြို့မှာရဲစခန်းကဒုတိယရဲမှူးတိန့်ဆွေမြင့်ကိုမတ်တကြီးထက်ကဆက်သွယ်မေးမြန်းထားတာမှာဒုတိယရဲမှူးဦးသိန်းဆွေမြင့်ကအခုလိုစပြီးပြောပါတယ
်ကျွန်တော်တို့လက်ရှိကတော့ကျွန်တော်အဖွဲ့ဟောနော်ဖွဲ့ပေးထားတဲ့အနေထားတိုင်းကျွန်တော်အဖွဲ့ပေါင်းစုံဝင်ပြီးမှကျွန်တော်တို့ဒီလူသက်ရဲ့ခံဖန်စီရမီကိုဆောင်ရွက်နေတော်နေတာစုံစမ်းစစ်ဆေးဆောင်ရွက်နေလေးပဲဖြစ်ပါတယ
်အခုလောလောဆယ်မှာဆရာတို့စုံစမ်းစစ်ဆေးမှုမှာဘာတွေများလူတွေကိုခေါ်မင်းနေတာတွေဘာတွေရှိပါပြီလား
ကျွန်တော်တို့ဒီနေ့လူပေါ့ကျွန်တော်တို့အားလုံး၃ဘွဲ့ပေါ့၃ဘွဲ့ခေါ်မိထားပါလေ၃ဘွဲ့၃ဘွဲ့လူ20ကျော်ကျော်လေးခေါ်မိထားပါလေဒါတော့ဟိုပါပေါ့ကျွန်တော်သတင်းရရခေါ်တာပါဗျာဟိုလိုဟိုတည်ခိုင်းရမှုပေါ့သတင်းကိုကျွန်တော်လူချင်းနဲ့တည်သတင်းစုရပါဗျာ
တရားတို့ဒီရဲရဲကောက်ချက်အရာတော့ဒါလူတက်တယ်ဆိုတာတော့တေချာသွားပြီပေါ့နော်ဟုတ်ပါသလားရှင
်ဟုတ်ပါလေဗျာဟုတ်ပါလေဗျာ
ဟုတ်ကဲ
့အဲ့လိုပဲလူတက်လို့ရတဲ့တန်ရာပေါ့သူ့မှာပြောကလည်းလုံးကြံလို့မှရတဲ့တန်ရာလိုပဲယူဆရပါတယ်
။ဆိုတော့အထူးစုံစမ်းစစ်ဆေးရေးလုပ်နေတာရှိပါသလားဒီကိစ္စနဲ့ပတ်သက်ပြီးတော့အထူးတလဲဘာတွေများလုပ်နေပါသလဲဆရာ
။အထူးစုံစမ်းစစ်ဆေးရေးဆိုပြီးတော့ကျွန်တော်ကအထူးအဖွဲ့ကိုဖွဲ့ထားပါတယ်ကြာ။ဒီရတဲ့ပတ်သက်လို့အမှန်အမှုစစ်ကြော်တဲ့ပြရမယ်အနေအထားကိုကျွန်တော်အဖွဲ့ဒီတိုင်းရေးတဲ့ဘုံခံရတဲ့ဘုံမူရေးမြင့်ကြားမှုနဲ့ကျွန်တော်အဖွဲ့ဖွဲ့ထားပြီးမှအထူးအဖွဲ့နဲ့ကျွန်တော်ဆက်ရပါမယ်။
ဆရာတို့ဒီစစ်စစ်ချက်တို့ကနဦးတွေ့ရှိချက်အရာရောဘာတွေတွေ့ရပါသလဲဆရာအဲ့ဒါလေးပြောပြပေးနိုင်ပါလား
ကနဦးကတော့ကျွန်တော်တို့ဟာပေါ့ဒီမျက်နှာမှာနှာခေါင်းယိုးပေါ့နှာလူယိုးကျိုးတယ်ခေါင်းမှာလည်းပဲဒီငါ5 cm လောက်တစ်ချက်နဲ့8 cm လောက်တစ်ချက်နဲ့20ပေါ့နော်ပေါ့ပြေးတန်ရတယ်အဲကြောင့်မလို့အုတ်ခွန်ယိုးကျိုးပြီးမှဒီအုံတော်ထဲမှာသူတို့စီပြေးတယ်သူကတော့ကြပါလေဗျာ
ဆရာအဲ့တော့ဒီမုံရွာမှာဒီလိုမျိုးကိစ္စပေါ့နော်ဒါမျိုးတွေကဖြစ်လေဖြစ်တာရှိပါသလားရှင်လုံခြုံရေးပိုင်းအနေနဲ့စိုးရင်စရာရှိပါသလား
အဲ့လိုရတော့မရှိပါဘူးဗျာဒါခိုက်ရန်တစ်ခါတစ်ခါဒါဖြစ်တဲ့အနေအထားပဲရှိပါဖြစ်တဲ့အနေအထားတွေတော့ရှိတယ်ပေါ့နော်ဒီခိုက်ရန်ဖြစ်တဲ့ဟာလေးတွေတော့ရှိပါရဲ့နော်ဒီတော့ကြီးအဲ့လိုကြီးဟိုရိုက်တယ်သူ့ရဲ့လူကြီးတို့ကျွန်တော်တို့ကမတည်သေးဘူးမတွေ့ရသေးဘူ
း။ဟိုမုံရွာနေပြည်သူလူထုအတွက်လုံခြုံရေးပေါ့နော်။စိုးရင်စရာအခြေအနေရှိပါသလား။ဆရာတို့ဒီကိစ္စနဲ့ပတ်သက်ပြီးဘာများသတိပေးချင်ပါလဲရှင
်။ရှိပါဦးရမရှိပါဘူး။
ရိုင်းနှက်ခံရတဲ့ဒဏ်ရာတွေနဲ့မနေ့အင်္ဂါနေ့ကတိတ်ဆုံးခဲ့တဲ့11 Media Group ရဲ့မုံရွာသတင်းတောက်ဦးစိုးမိုးထွန်းကိုတော့ဒီကနေ့မှမြေချတကြိုပါဖြစ်ပါတယ်။ဦးစိုးမိုးထွန်းကွယ်လွန်ခဲ့ချိန်မှာတော့ဇနီးဖြစ်သူနဲ့ចောင်းသားအွယ်တားတူတို့ကျင်းရင်ခဲ့ပါတယ်ရှင်။